အခုနောက်ဆုံးကြံနေသေးတဲ့တိုင်းရင်းသတင်းလွှာကိုထုတ်လွှင့်ပေးပါတော့မယ်။ထိုင်းမြန်မာနယ်စပ်ဒေသကတိုင်းရင်းသားသတင်းတောက်တွေကစူးစီးတင်ဆက်ပေးနေတာပါရှင
်။အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါတယ်။မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအာမီပါ BNI ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ထိုင်းမြန်မာနယ်စပ်ရှမ်း IDB ဒုက္ခသည်စခန်း6ခုမှာခိုးလုံနေသူတွေကိုနိုင်ငံတကာအဖွဲ့အစည်းတွေကနေအကူအညီမဖြတ်ဖို့ဒုက္ခသည်တွေကနေဆန္ဒထုတ်ဖော်တောင်းဆိုလိုက်ပါတယ်မွန်ပြည်နယ်မှာအမျိုးသားပါတီကပါတီဝင်60ကျော်လို့ဟာပါတီကနေနှုတ်ထွက်ခဲ့ကြရဲဆိုတာနဲ့ရခိုင်ပြည်နယ်အတွင်းအကြမ်းဖက်တိုက်ခိုက်မှုတွေကြောင့်လုံခြုံရေးစိုးရိမ်နေရတဲ့အခြေအနေတွေအကြောင်းကိုကြားကြရမှာပါရှင
်။ကျမကနန်းဟွန်ပါရှင်သတင်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။ထိုင်းမြန်မာနယ်စပ်တလျှောက်ဒုက္ခသည်စခန်း6ခုမှာခိုးလုံနေတဲ့ပြည်တွင်းနေရစွန့်ခွာသူရှမ်း IDPS တွေကိုနိုင်ငံတကာအဖွဲ့အစည်းတီးတီးကနေထောက်ပံ့နေတဲ့ရိတ်ခါဖြတ်တောက်မှုမပြုဖို့စခန်းအသီးသီးကဆန္ဒထုတ်ဖော်တောင်းဆိုလိုက်ပါတယ်။ဩဂတ်လ26ရက်မနေ့ပိုင်းထိုင်းရှမ်းနယ်စပ်တလျှောက်မှာရှိတဲ့လွိုင်လမ်စခန်း၊လွိုင်ဆမ်စစ်စခန်း၊လွိုင်ကိုဝမ်း၊လွိုင်တိုင်လျင်၊ကုန်းကျော်နဲ့ကောင်းမှုမုံဒုက္ခသည်စခန်းတွေမှာနေထိုင်ကြတဲ့ရှမ်းပြည်တွင်းကနေရစွန့်ခွာစစ်ဘေးရှောင်ဒုက္ခသည်6000ကျော်ဟာစာနယ်ရိတ်ခါထောက်ပံ့မှုဆက်လက်ရရှိရေးမြမတက်မတော်အင်အားဖြည့်တင်းထိုးစစ်ဆင်မှုရပ်တန့်ရေးဒေသခံလူထုအပေါ်လူအခွင့်ရေးချိုးဖောက်မှုများရပ်တန့်ရေးအဆရှိတဲ့အချက်တွေပါဝင်တဲ့တောင်းဆိုမှုတွေကိုစခန်းအသီးသီးမှာပြုလုပ်ခဲ့တာပ
ါမွန်ပြည်နယ်မွန်မျိုးရပါတီကကြံမျိုးမျိုးနဲ့ဗဟုလုံးမှုဆောင်ကော်မတီဝင်သူအပါဝင်ပါတီဝင်60ကျော်တို့ဟာပါတီကနေနှုတ်ထွက်ဖို့ဩဂုတ်လ29ရက်နေ့မှာနှုတ်ထွက်စာတင်ထားပါတယ်ပါတီဝင်တွေအနေနဲ့မွန်ပြည်သူလူထုတွေလူလာတဲ့မွန်နှပါတီပေါင်းစည်းရေးဖြစ်မလာတဲ့အတွက်ကြောင့်မို့ပါတီဗဟုလုံးမှုဆောင်သူ့အပါဝင်မြို့နယ်ပါတီဒုဥက္ကဋ္ဌအစီအစဉ်သွင်းမှုနဲ့မြို့နယ်လုံးမှုဆောင်သူ့ပါဝင်နဲ့ပါတီဝင်63ဦးနှုတ်ထွက်စာတင်ထားတယ်လို့ပါတီလုံးမှုဆောင်ကော်မတီဝင်မိစန္ဒနွန်ကပြောပါတယ်မွန်ပါတီပေါင်းစည်းရေးအတွက်မွန်ပြည်သူတွေမွန်တန်ကတော်တွေမွန်မျိုးချစ်ပုဂ္ဂိုလ်တွေကလည်းအချင်းချင်းကြိုးစားလာခဲ့ပေမဲ့အောင်မြင်မှုမရရှိခဲ့ပါဘူး
မြန်မာနိုင်ငံမှာဒီမိုကရေစီပေါ်ထွန်းရေးအတွက်တိုက်ပွဲဝင်ရင်အသက်ဆုံးခဲ့ရတဲ့ချင်းတိုင်းရင်သား 90NLD အမတ်ဥဒိုထောင်းအကြောင်းရေးသားထားတဲ့ချင်းတိုင်းရင်သားဒီမိုကရေစီသူရဲကောင်းဥဒိုထောင်းဆိုတဲ့စာအုပ်ကိုလာမယ့်စက်တင်ဘာလ3ရက်နေ့ကျရင်ထုတ်ဝေသွားမှာဖြစ်ပါတယ်။အဲ့ဒီစာအုပ်မှာ1996ကနေ2003ခုနှစ်အထိဥဒိုထောင်းထောင်ကျစဉ်ကာလအတွင်းထောင်ထဲမှာအတူနေခဲ့ကြတဲ့ရဲဘော်ရဲဘက်တွေကဥဒိုထောင်းနဲ့ပတ်သက်ပြီးရေးသားထားတဲ့ဆောင်းပါးတွေပါဝင်မှာဖြစ်ပါတယ်1990ခုနှစ်လွတ်တော်အမတ်တဦးဖြစ်တဲ့ဥဒိုထောင်းဟာ1996ခုနှစ်ကနေ2003ခုနှစ်အထိစစ်အစိုးရရဲ့ဖမ်းဆီးထောင်ချခြင်းကိုခံရတာဖြစ်ပါတယ်ဥဒိုထောင်းဟာအကျဉ်းထောင်တွင်နှိပ်စက်မှုဒဏ်တွေကြောင့်ထောင်ကလွတ်မြောက်လာတဲ့နောက်ပိုင်းမှာကျမရေးတဖြည်းဖြည်းချွတ်ယွင်းလာပြီး2010ခုနှစ်မတ်လ29ရက်နေ့မှာကွယ်လွန်သွားခဲ့တာဖြစ်ပါတယ်
ကချင်ပြည်နယ်မိုးကောင်းမြို့နယ်ကစုပ်ရွာမှာတိုက်ပွဲဖြစ်ပွားခဲ့တာကြောင့်နမ်မတိမြို့မှာထွက်ပြေးသိမ်းရှောင်လာခဲ့ရတဲ့ရွာသားတွေဟာကိုယ်နေအိမ်ကိုပြန်ခွေရရှိပြီးဖြစ်ပါတယ်။အခုလိုဆိုးရွားစစ်တပ်နဲ့ကချင်လူလိုက်ရေးသမတော် KNY ဖွဲ့တို့ကြားသိမ်းမှမှုတွေကြောင့်စစ်ပြေးဒုက္ခတဲ့ဖြစ်အိုးမဲ့အိမ်မဲ့ထွက်ပြေးသိမ်းရှောင်လာခဲ့ပြီးမဲ့အခုလိုပြန်လည်နိုင်တဲ့အတွက်ကြောင့်ဝန်မြောက်မှုအပြည့်အစုံနဲ့စုဆောင်ပွဲကိုဩဂုတ်လ25ရက်နေ့ကပြုလုပ်ခဲ့ကြတယ်လို့ဒေသခံတွေကပြောပါတယ်။ရွာသားတွေသထောင်ကျော်ရှိတဲ့ချင်းမွန်စုဆောင်ပွဲမှာ PCG ငင်းချမ်းရေးဖွဲ့ဒုက္ခသည်ကယ်ဆယ်ရေးကော်မတီတွေနဲ့ဂိုင်းကနပေါင်းစုံကဆရာသမားတွေလာရောက်ပြီးပြုလုပ်ခဲ့တာဖြစ်တယ်လို့သေရခန်တွေကပြောပါတယ်
။ကရင်ပြည်နယ်ဖအံမြို့နယ်တန်လွင်မြစ်ပေါ်ရှိတရုတ်လကျွန်းနားမှာတရားမဝင်မြစ်တဲကြောက်ထုတ်ယူတာနဲ့ပတ်သက်ပြီးအရေးယူပေးဖို့တပ်ဆိုင်ရာကိုတိုင်ကြားထားပေမဲ့အရေးယူမှုအားနည်းနေတယ်လို့ကျွန်းပေါ်ရှိသေရခန်တွေကပြောပါတယ်။တန်လွင်မြစ်အတွင်းတဲထုတ်ယူမှုကြောင့်တနေ့ကိုပေ30ကနေ40အထိကမ်းပြိုနေတာကိုအရေးယူပေးဖို့ကရင်ပြည်နယ်ဝန်ကြီးချုပ်ထံကိုကိုင်းသမားတွေကနေဩဂတ်လ14ရက်နေ့မှာတိုင်ကြားထားတာပါတန်လွင်မြစ်ပေါ်မှာတုံးနေရတာအစိုးရကမြစ်တဲကြောက်ထုတ်ခွင့်ပေးထားပြီးတရားမဝင်ထုတ်ယူမှုရှိတဲ့အပေါ်တပ်တွေအထောက်အထားနဲ့ဖမ်းမိဖို့အချိန်နဲ့တပြေးညီတိုင်ကြားထားမှထိရောက်စွာဆောင်ရွက်နိုင်မယ်လို့ကရင်ပြည်နယ်ရေအရင်းမြစ်မြစ်ချောင်းများဖွံ့ဖြိုးတိုးတက်ရေးဦးစီးဌာနမှဦးသိန်းလင်းကပြောပါတယ် တယုတ်လာကျွန်းပေါ်မှာကျေးရွာနေရွာရှိပြီးကိုင်းဆိုင်ပြီးအသက်မွေးဝမ်းကြောင်းပြုနေကြပါတယ်။
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါ။ရခိုင်ပြည်နယ်မောင်နှံခရိုင်အတွင်းဒီလ23ရက်နေ့မနက်ပိုင်းကစပြီးရဲစခန်း30ကျော်နဲ့ဒေသခံရခိုင်တိုင်းသားကျေးရွာတွေကိုအကြမ်းဖက်သမားတွေလူအုပ်နဲ့အကြမ်းဖက်တိုက်ခိုက်လူသက်မိရှုမှုတွေကြောင့်မောင်နှံခရိုင်အတွင်းကတိုင်းသားကျေးရွာအားလုံးနီးပါးဟာအခုခါမှလုံခြုံမှုမရှိတဲ့အတွက်နေရက်စွန့်ခွာထွက်ပြေးနေကြရပါတယ်။ဒီအခြေအနေကိုတော့မောင်အေ
Maudua mi bua ne ni na ga jue ya de ye long chong ye chin ne ko khu lo pyo ba de.
Te mi ne ye do kha de ye ba de long chong ga so yin ya de chin ne ma chi ya de. Ma e mo ba de yu yin su cha de do kha ga ga ya ne de do kha de ye ba de long chong ye so cha de chin ne mo mo ye ba ne ne ta tan ta ba chin ne mo la ma chi ye ko. Ma ne ba ga do kha ye sa de ai long chong ye mi chi wu su ga de ko ta go yu ya ne ya de su la ne de ne ya chi de li ya ma pe mi ne de to ga de sa ne ga o di lo so ko ga ga ko chi ba.
ဩဂုတ်လ29ရက်သက်ခေါ်ကျော်ရှင်ကစားပြီးဘူးသီတော်မော်ဒွန်းနဲ့ရသေးတော်မြို့နေတွေကနေချဆုံးစခန်းပေါင်း30ကျော်ကိုကျန်းဖာသမားတွေကစတန်တိုက်ခိုက်ခဲ့တာပါမော်ဒွန်းမြို့နေမြောက်ပိုင်းမင်းတိုက်ကြည့်ရွာသားတူဦးဖြစ်သူဦးလှမြင့်ကသူတို့အတွက်လုံချုံရဲ့အဓိကလိုအပ်နေတယ်လို့ရခိုင်ပါသားနဲ့အခုလိုပြောပါတယ်
ကျွန်တော်တို့ မှာ ဒုက္ခ ကြီး ရောက် နေ ပြီ အဓိက ကတော့ လုံချုံ ရေး ဆေးဝါး နဲ့ အစာ အသောက် ရေး ကြီး လိုအပ် နေ ပါတယ်
ဒီလို တိုက်ခိုက်မှု တွေ ကြောင့် တိုင်ရန်သား 9000 ကျော် ခန့် ဟာ အိုး အိမ်တွေ ဆန့်ခွာ ပြီး မောက်တော ပူးသီး တောင် ရသေး တောင် နဲ့ ပုံနှွေကျွဲ မြို့ တွေ ကို ပျောက် ရွှေ့ လာ ကြ ရ သလို တချို့ ဆိုရင် နေချားဆုံး စခန်း တွေ မှာ သွားရ ောက် ခိုလုံ နေ ကြ ရ ပါတယ် မောက်တော မြို့ ခံ မြို့ သမီး တူ က လည်း လက်ရှိ လုံချုံ ရဲ့ အခြေအနေ ကို အခု လို ပြော ပါတယ် ခိုင်ပြည်နေမှာဖြစ်ခဲ့တဲ့အခြေအနေတွေကိုအမျိုးသားလုံခြုံရေးအကြံပေးဦးသောက်ထွန်းဦးဆောင်ပြီးဩဂုတ်လ29ရက်နေ့ကနိုင်ငံတကာသံတမန်တွေနဲ့ချွမ်းလောင်းပွဲမှာဘင်္ဂလီလူမျိုးတွေဟာပူးသီးတော်မော်ဒွန်းနေမျိုးတွေကိုသူတို့နေမြေဖြတ်သိမ်းပိုက်ဖို့လှုပ်ဆောင်တာကိုတွေးရှိရသလိုကြေးရွာတွေမှာအုပ်ချုပ်ရေးစနစ်ပြပြနေပြီး NGO IRGO အဖွဲ့တွေတောင်းတောင်းခဲ့တဲ့ပစ္စည်းတွေဟာအကြမ်းဖက်သမားတွေစီရောက်တော့တဲ့အချိန်မှာလာလို့မိုက်တွေဖြစ်လာတယ်လို့ပြည်ထရေးဝန်ကြီးဒုတိယဗိုလ်ချုပ်ကြီးကျော်စွေကပြောဆိုသွားပါတယ်
ဆက်ပြီးတော့မြန်မာအစိုးရနဲ့တိုင်းနိုင်ငံလုံးဖြစ်ခတ်တိုက်ခိုက်မှုရေးဆဲရေးသဘောတူစာချုပ် NCA လက်မှတ်ရေးထိုးထားတဲ့အဖွဲ့တွေအနေနဲ့အပြည့်ရဲ့စာချုပ် NCA ကိုပြန်လည်တုံ့သက်ဖို့လိုအပ်နေတယ်လို့ပြောဆိုနေကြပါတယ်ဒီအခြေအနေကိုတော့အာမီကနေစူးစီးထားပြီးနိုင်ကုန်းအိမ်ကနေခုလိုတင်ဆက်ထားပါတယ်
NCA လက်မှတ်ရေးထိုးထားတဲ့တိုင်းဒေသခံတော်လှန်ရေးဖွဲ့စည်းရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်ဖွဲ့ PBSC အနေနဲ့ပြုပြင်ပြောင်းလဲရေးလုပ်ဖို့အစည်းအဝေးကိုတော့ NCA နှစ်နှစ်ပြည့်နှစ်ပတ်လည်နောက်ပိုင်းမှာအကောင်အထည်ဖော်သွားမယ်လို့ဘူမှုကြီးခွန်ဥက္ကာကပြောပါတယ်လက်ရှိအခြေအနေမှာတော့ပြုပြင်ပြောင်းလဲမှုလုပ်ဖို့အစည်းအဝေးကိုပြုပြင်ပြောင်းလဲမှုလုပ်မဲ့အကောင်အထည်ဖော်မဲ့ကိစ္စကိုတော့ကျွန်တော်တို့ကလာမဲ့နှစ်နှစ်မြောက်နှစ်ပတ်လည်အောက်တိုဘာလ15ရက်နောက်ပိုင်းမှာမှစုဖွဲ့မှုတွေကိုတရားဝင်လုပ်ပါမယ် အဲ့ဒီမှာဖြစ်ပေါ်လာမဲ့နိုင်ငံရဲ့အခင်ကျင်းတွေပြောင်းလဲနိုင်တယ်။အစီအလက်မှတ်ထိုးတဲ့အဖွဲ့ဝင်အသစ်တွေနဲ့ပေါ်လာနိုင်တယ်။အဲ့ဒီပုံမှာသူတို့ကိုကြိုဆိုရင်းနဲ့တပြိုင်တည်းကျွန်တော်တို့
structure အဟောင်းကိုပြုပြင်ပြောင်းလဲသွားမယ်ဆိုတဲ့အဆုံးဖြတ်ချက်နဲ့အခုလက်ရှိဒီလိုဟိုတုံ့သက်တာဖြစ်ပါတယ်။ NCA လက်မှတ်ရေးထိုးထားတဲ့အဖွဲ့အတွင်းမှာတောင်ပိုင်းရှမ်းပြည်သမတော်နဲ့မြန်မာသမတော်တို့ကြားမှာရန်ပါရန်ကစစ်ရေးသိမ်းမှမှုတွေရှိနေသလိုRCS နေမြေအတွင်းမှာသမတော်ကနေနေမြေရှင်းလင်းမှုတွေလှုပ်ဆောင်နေပါတယ်။
ကျွန်တော်တို့ကNCA ရင်းစမှုရှိနေတဲ့အချိန်မှာဒီလိုတိုက်ပွဲတွေဖြစ်တာတို့ဒီရတာဗီဒီယိုတို့နောက်ဖမ်းဆီးတာတို့ကျွန်တော်တို့အဲမှာမရှိသင့်ဘူးမဖြစ်သင့်ဘူးပါနော်။ NCA ကဟိုငင်းချိုင်းလမ်းကြောင်းမှာတွားပဲနဲ့ဟိုနောက်ပြန်လဲနေတဲ့ဘောမျိုးမှာဖြစ်နေတယ်။ဒါအပြင်ရှမ်းပြည်နယ်နဲ့ရခိုင်ပြည်နယ်အတွင်းမှာအမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲတွေလှုပ်ဆောင်နိုင်ခြင်းမရှ
အပြည့်ရပူးစွဲစောင့်ကြည့်ရေးကော်မတီတွင်အားကောင်းအောင်လှုပ်ဆောင်မှုနှီးလန်းရှာနေတယ်လို့ PBSD ပြောခွင့်ရဗိုလ်မှူးကြီးခေါ ுக ာကဆိုပါတယ
်ပြုပြင်ပြောင်းလဲမယ်ကင်တွဲမယ်ဆိုတာကကျွန်တော်တို့အခုစုဖွဲ့ထားတဲ့ကျွန်တော်တို့ JICM UPDJC JMC Working Committee ဟာလာနောက်ပြီးတော့အတွင်းမှုဖွဲ့အစဉ်အသင့်တွေကိုကတော့အပြန်အလှန်ဆက်ဆံမှုအားကောင်းဖို့နဲ့နောက်နောက်မှာပို့ပြီးတော့ဒီအလုပ်ဖြစ်နိုင်တဲ့နည်းနာတွေကိုကျွန်တော်စဉ်းစားကြပါ
အစီအလက်မှရည်သူသားတဲ့ငင်းချင်ကြီးလုပ်ငန်းစဉ်ဦးဆောင်ဖွဲ့ပြည်ပြည်အစီဟာအဂုလာကိုရနေ့ကနေဆယ်ရက်နေ့ထိထိုင်းနိုင်ငံချင်းမှမြို့မှာ200ကျားကျင်းပခဲ့တဲ့ထိပ်တီးကောင်းဆောင်စီဝေးမှာဘီယင်မြူရာစီယုံကန်ယူအုတ်ထကြီးဗိုလ်ချုပ်ကြီးမှုသူစီဖို့နဲ့ဆောင်းမန်းရှမ်းမီသမ္မတအုပ်စာဗိုလ်ချုပ်ကြီးရွှေစစ်တို့ကလည်းအစီအေကိုပြန်လည်သုံးစားဖို့လိုအပ်ကြောင်းပြောဆိုခဲ့
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
ထိုင်းမြန်မာနယ်စပ်တလျှောက်ပြည်တွင်းနေရစွန့်ခွာသူရှမ်း IDPS ဒုက္ခသည်စခန်း6ခုမှာခိုလုံနေတဲ့သူတွေကိုနိုင်ငံတကာအဖွဲ့အစည်းအသီးသီးကအကူအညီမဖြတ်ဖို့စခန်းအသီးသီးကဆန္ဒထုတ်ဖော်တောင်းဆိုလိုက်ပါတယ်။မွန်ပြည်နယ်ကြိတ်မြောမြို့နယ်မွန်အမျိုးသားပါတီကဗဟိုအလုံးမှုဆောင်ကော်မတီဝင်တဦးအပါအဝင်ပါတီဝင်60ကျော်တို့ဟာပါတီကနေနှုတ်ထွက်ခဲ့ကြပါတယ်။
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီရာ
။ထိုင်းနယ်စပ်ဒေသကနေစူးစီးထုတ်လွှင့်ပေးနေတဲ့တိုင်းရင်းသတင်းလွှာကဏ္ဍကိုနားဆင်ခဲ့ကြရတာပါရှင်။